ဟုတ်ကဲ့ရှင်ဒီ88မျိုးဆက်ចောင်းသားခေါင်းဆောင်တဦးဖြစ်တဲ့ကိုထွန်းမြောင်ကတော့ဒီရန်ကုန်တက္ကသိုလ်ကိုစတက်တဲ့အချိန်မှာဒီ7 July နဲ့ပတ်သက်ပြီးတော့တည်ခဲ့ရတယ်လို့ပြောပါတယ
်7 July နဲ့ပတ်သက်ပြီးတော့ကျွန်တော်ရင်ထဲကိုရောက်လာတာကကျွန်တော်ရန်ကုန်တက္ကသိုလ်ကြီးမနိုင်တဲ့မြေကိုရောက်ခါစားပေါ့နော်အဲ့ဒီအချိန်က1984-85ပေါ့အဲ့ဒီမှာရန်ကုန်တက္ကသိုလ်နှစ်လယ်မဂ္ဂဇင်းကဟိုအတော်လေးကိုចောင်းသားကြားထဲမှာရောဒီဟိုပြည်သူတွေကြားထဲမှာရောလှုပ်ခတ်သွားတယ်ဟိုစောင်းသားကြီးကနေပြီးတော့ဟိုဟိုဥစ္စာအလောင်းကိုဟိုထမ်းထားတဲ့ပုံလေးเนาะနောက်တစ်ခါဘွဲလက်မှတ်ကိုလိန်ချိုးနေတဲ့ပုံလေးဘွဲဝတ်စုံမှာသွေးဆွနေတဲ့ပုံလေးအဲ့လိုပုံလေးနဲ့ image နဲ့ပေါ်ထားတာဗျအဲ့တော့နောက်ကျောဘက်မှာကြတော့7ဆိုပြီးတော့ခုနှစ်ပေါ်ဗျအဲ့ခုနှစ်ပုံစံလေးကို convocation ဘွဲနင်းသတင်းကြီးပြန်ပြီးတော့အဲ့ခုနှစ်ပုံစံကြီးထွက်လာတော့ပန်းပွင့်လေးနဲ့ပြုတ်ပေါ်ထားတယ်အဲ့တော့ဟိုပြောချင်တာရှေ့မြင်တဲ့ပုံကနောက်ကျောဘုံကဒီចောင်းသားဆုံရှားမှုတွေနဲ့ចောင်းသားတွေနှင်းဆဲခံရတဲ့နှိမ့်ဆက်အသက်ဖြတ်ခံရတဲ့ပုံရိပ်တွေကိုပေါ်ယူထားတာအဲ့ဒါကျွန်တော်ရန်ကုန်တက္ကသိုလ်ကြီးမြင့်တွေကိုစရောက်ခါစားမှာကျွန်တော်တို့စပြီးတော့ကျွန်တော်တို့ရင်ကိုထိမှန်လိုက်တဲ့ဟိုအချက်တွေ
ဟုတ်ကဲ့ဒီ88မျိုးဆက်တောင်းသူတဦးလည်းဖြစ်ဗမာနိုင်ငံလုံးဆိုင်ရာတောင်းသားသမဂ္ဂများအဖွဲ့ချုပ်ကိုပြန်ပြီးတော့တရားဝင်ဖွဲ့စည်းခွင့်ရဖို့ကြိုးပမ်းခဲ့တဲ့အတွက်နှစ်ရှည်ထောင်ဒဏ်ကြားခံခဲ့ရတဲ့မက်ခင်ချူမင်းကတော့
အဲ့ဒါကတော့ 88 မှာတည်သွားတာပေါ့နော် 88 မှာတည်တော့ဒီလိုမျိုးပေါ့ဒီသမဂ္ဂကိုဒီသူတို့ချုပ်ဖွဲကိစ္စတွေပါအဲ့ဒါတွေပါတည်တာပေါ့နော်ဒီအရန်သူတို့ရက်ဆက်မှုတစ်ခုကိုကျွန်တော်တို့တည်သွားတာပေါ့နော်ဒါပေမဲ့အဲ့တုန်းကလည်းသူတို့ရက်ဆက်ခဲ့တဲ့အလျှောက်ချစ်ဆက်ဆက်လည်းသူတို့ဒီလိုပဲဟိုတောင်းသားအဖွဲ့အစည်းတွေဆိုအရန်ချုပ်ဖွင့်ခဲ့ရဆိုတာအဲ့လိုမျိုးရဲရဲစက်လုပ်တဲ့ဟိုအုပ်ချုပ်သူတဦးနဲ့
ဒီတိုင်းမြန်မာနယ်စပ်မှာအခြေစိုက်တဲ့ဗမာနိုင်ငံလုံးဆိုင်ရာတောင်းသားသမဂ္ဂများအဖွဲ့ချုပ်နိုင်ငံသားရေးရာကော်မတီတာဝန်ခံကိုမင်းနိုင်ကတော့
ကျွန်တော်အနေနဲ့ဆိုလို့ရှိရင်တော့7 July နဲ့ပတ်သက်လာလို့ရှိရင်မှရန်ကုန်ခွဲဆောင်သိပ်ပံတက္ကသိုလ်ပေါ့နော်အဲ့ဒီရောက်တဲ့အခါကျတော့ဒီငကိုတော့အကြောင်းသားသမဂ္ဂအဆောက်အဦရှိတယ်အဲ့နေရာကြီးကကွက်လက်ကြီးဖြစ်နေအဲ့နေရာဘာကြောင့်ကွက်လက်ဖြစ်လဲဆိုတာမှကျွန်တော်မသိဘူးဒါပေမဲ့နောက်ပိုင်းမှာကျွန်တော်တို့ဒီနောင်တော်တွေပေါ့နော်အကိုတွေပေါ့အချောင်လုံးအောင်မှာသူတို့နဲ့အမှဆက်ဆက်ကြည့်ရခါကျတော့မှဒါအကြောင်းသားသမဂ္ဂအဆောက်အဦဖြစ်တယ်ဆိုတာကျွန်တော်သိရတယ်ဘာကြောင့်ဒီနေရာကွက်လက်ဖြစ်လဲဆိုတာမှကျွန်တော်ဆက်နေကြည့်ရခါကျတော့မှဒီဆက်အနာရှင်စနစ်ပေါ်လာတဲ့အတူထသိမ်းခံရတယ်ဆိုတာမှကျွန်တော်သိရပါတယ်နော်အဲ့ခါကျတော့ကိုယ်ကလည်းမှကျောင်းသားတယောက်ဖြစ်တဲ့ခါကျတော့အယံခံစားရတယ်ဘာကြောင့်များလောက်ညှိုးကြည့်နေဖြစ်ရလဲပေါ့အဲ့ဒါကိုကျွန်တော်မှဆက်လက်လာနေရင်းနဲ့မှဆက်အနာရှင်တွေရဲ့ဒီကျောင်းသားအခွင့်အရေးအပေါ်မှာတောက်လျှောက်ပေါ့သူတို့ရဲ့ဒီညှိုးတည်ခြင်းမှုမုန်းတရားခြင်းမှုအဲ့ဒါကိုကျွန်တော်သိရပါတယ်
7 July နဲ့ပတ်သက်ပြီးတော့ရွှေတဘုံဖျားပေါ်မှာဆူတောင်းပွဲလုပ်ခဲ့တဲ့အတွက်အာနာပိုင်တွေဘက်ကလိုင်းနောက်ရှက်ခဲ့တဲ့အတွေ့အကြုံကတော့
ကျွန်တော်ကအဲ့ဟို7 July ပြတ်ဆိုပြီးဆူတောင်းပွဲလေးဖျားပေါ်မှာတက်ပြီးတော့လုပ်တဲ့အခါမှာသူတွေကနေပြီးတော့အရင်လိုက်ပြီးတော့ကျွန်တော်ဆိုမင်းကလေးဆိုပေါ့နော်အဲ့ဒီအဲ့ဒီတွေဆိုကျွန်တော်ကတော်တော်ငယ်လေးရတယ်18လောက်ပဲရှိအောင်မလားမသိနော်အဲကျွန်တော်တို့မိုးကလည်းရွာနေတော့ချီးရီကိုလှန့်ပစ်တယ်တည့်ရမှာတည့်ရခါကျရိုင်းဆိုင်လိုက်ပြောရပေါ့နော်ကျွန်တော်တကယ်ချင်းတယောက်ဆိုရင်ဖက်နှက်တောင်မပါတာတော့ဘူးဟိုပြေးရတာပေါ့နော်ဟိုအဲ့တုန်းကဆိုရင်ကျွန်တော်တို့ကသူတောင်းပွဲလေးလုပ်တဲ့ရိုးရိုးစောင်းသူကလေးအနေနဲ့လည်းအဲ့တော့မှသူအရင်ဟိုဘယ်လိုပြောရမလဲစစိုင်းဖြစ်နေတာအဲ့ဒါမျိုးလေ
းမက်ခင်ချိုးမြင့်ပြောပြသွားတာပါအာနာပိုင်တွေဘက်ကဒီចောင်းသားသမဂ္ဂတရားဝင်ဖွဲ့စည်းခွင့်ကိုပိတ်ပင်ထားပေမဲ့သူ့အတွေ့အကြုံအရចောင်းသားသမဂ္ဂအဖွဲ့အစည်းဟာចောင်းသားတွေအတွက်မရှိမဖြစ်လိုအပ်တဲ့အဖွဲ့အစည်းဖြစ်တယ်လို့88မျိုးဆက်ចောင်းသားကောင်းဆောင်ကုထုံးမြောင်ကပြောပါတယ်
မမရရပေါ့ဗျာဟိုကျွန်တော်တို့ဒီရန်ကုန်တက်သူဒီသမဂ္ဂမြခင်းပြည်မှာမြရိုင်းကြီးပေါန့်နေဗျာဘူအောင်ကျော်အုပ်ဆိုတာဟာလာအဲ့ဒီမြရိုင်းကြီးထဲမှာပဲပျောက်ကွယ်နေရတယ်ဒါပေမဲ့အဲ့ဒီအခြေအနေမှာငွေဆက်ကူအရေးခင်ဖြစ်တဲ့အချိန်မှာကျွန်တော်တို့ကဒီနေရာကိုចောင်းသားသမဂ္ဂမြခင်းပြည်နေရာပို့ပြီးတံပိုးထားလိုက်ပြီးចောင်းသားနေရာပို့ပြီးတော့အဲ့ဒီမှာအပြစ်မှတ်ပြုလာပြီးတော့နောက်ပိုင်းမှာဟာလာဒီចောင်းသားဟိုလူရှားမှုတွေရှိလာတဲ့အခါမှာကျွန်တော်တို့မတ်လ16ရက်နေ့မှာလည်းအဲ့ဒီဘုံကျောအုပ်ကိုသွားပြီးတော့အလေးပြုတန်းဝေချတာကျွန်တော်တို့လုပ်တယ်အဲ့ဒါပြီးတော့မှကျွန်တော်တို့သတားနေပဲကိုကျွန်တော်တို့ခြိတက်ကြတာဟုတ်ဆိုတော့အဲ့ဒီမှာကျွန်တော်တို့ကျောင်းသားတွေဟာအဖွဲ့အစည်းတစ်ခုကျွန်တော်တို့ရှိကိုရှိရမယ်အဲ့ဒါဒီကျောင်းသားသမဂ္ဂဖြစ်တယ်အဲ့တော့ကျောင်းသားသမဂ္ဂရဲ့ဟာလာအရှိအောက်မှာဆိုလို့ရှိရင်ကျွန်တော်တို့ကျောင်းသားတွေအနေနဲ့ကိုပညာရေးအတွက်ရောနောက်တိုင်းပြည်အတွက်ရောနော်တော့ဖွံ့ဖြိုးရေးလုပ်ငန်းတွေတော့ကျွန်တော်တို့အများကြီးလုပ်နိုင်လိမ့်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်အဲ့ဒီလိုနဲ့ဟိုကျွန်တော်တို့ကចောင်းသားသမဂ္ဂကြီးကိုလိုချင်လာတာနဲ့အမျှចောင်းသားသမဂ္ဂကြီးဖြတ်စည်းခံလိုက်ရတဲ့အပေါ်မှာလဲကျွန်တော်တို့ဒီအတော့ကိုမခံမရနိုင်ဖြစ်ပြီးတော့ကျွန်တော်အနေနဲ့ပေါ့နော်အဲ့ဒီကစပြီးတော့ဒီ7 July ရောက်တိုင်းအတော့ကိုရင်ထဲမှာ တို့ထိခိုက်ကြေကွဲရပြီးတော့ဒီနောက်လူငယ်တွေအနေနဲ့ဟာကျောင်းသားသမဂ္ဂကြီးရဲ့အရေးအောက်မှာဟိုသူတို့ရဲ့ဟိုဘဝတိုင်းပြည်ရဲ့အနာဂတ်အတွက်ဟာဟိုလွတ်လွတ်လပ်လပ်ပြန်လည်လှုပ်ရှားခွင့်တွေရစေခြင်းနဲ့ဆံပါးရဲ့ကျွန်တော်မှာတဖွာဝါဖြစ်တယ
်အခုလိုကိုပိုင်အသိစိတ်နဲ့ဥဆောင်လှုပ်ရှားကြတဲ့ကျောင်းသားမျိုးဆက်တွေဟာစစ်အစိုးရရဲ့အမျိုးသားဖိနှိပ်မှုကိုခံရတဲ့အကြောင်းဘဂတနိုင်ငံသားရေးရာတာဝန်ခံကိုမင်းနိုင်ကပြောပါတယ်
ကျွန်တော်ပြန်ကြည့်မယ်ဆိုလို့ရှိရင်ကိုမင်းကိုနိုင်တို့နော်ကိုကိုကြီးတို့ကိုထေကျွဲတို့ကိုမင်းစရာတို့ပေါ့နော်ခုလက်ရှိဒီ88တိုက်ပွဲကနေစပြီးတော့တကယ်ကျောင်းဆောင်ကောင်းဆောင်တွေဖြစ်လာတယ်ကောင်းဆောင်တွေဆိုလို့ရှိရင်အခုဆိုရင်မှသူတို့ကဒီနာဖစစ်အုပ်စုပေါ့နော်စစ်အုပ်စုအဆက်ဆက်ရဲ့အမျိုးတွေပေါ့ဗျာအဲ့ဒါသူတို့ကဒီကနေ့ဒီအမှထောင်ထဲမှာခံရရဖြစ်တယ်ကျွန်တော်ပြောချင်တာနောက်ထပ်ကဲမျိုးဆက်တွေဖြစ်တဲ့အမှကိုကျော်ကိုကိုတို့လို့ပေါ့နော်ခုနောက်ဆုံးဖန်ခံရမှာကိုလင်းထနိုင်လို့ဆိုရင်လည်းဒါသူတို့ကတကယ်အားသာအလံကိုနော်တမကအလံကိုလက်စင်ခံခဲ့တဲ့ကောင်းဆောင်တွေဖြစ်တယ်နော်ဒီကောင်းဆောင်တွေဆိုရင်အခုအမှထောင်ထဲရောက်နေဒါသူတို့ရဲ့အမျိုးတည်ခြင်းမှုပေါ့နော်
အစိုးရအာဏာပိုင်တွေဘက်ကဖိနှိပ်မှုတွေလုပ်လေကျောင်းသားအဖွဲ့အစည်းတွေဘက်ကလည်းအခွင့်အရေးတွေရဖို့အတွက်လှုပ်ရှားမှုတွေအဆက်မပြတ်ရှိမှာဖြစ်တယ်လို့88မျိုးဆက်ကျောင်းသားကုထုမြောင်ကပြောပါတယ်
။ဘလို့ပဲနှစ်ကိုထားပြီးဖြစ်စေဘလို့ပဲဟန်သာပိတ်ဖို့ထားပြီးဖြစ်စေဟာဟိုဒီလိုလူတွေလိုရှိနေတယ်ညာကျောင်းသားတွေလိုရှိနေတယ်ညာဟာလူအားလုံးဟာကျောင်းသားအားလုံးဟာကိုယ့်အခွင့်အရေးကိုကိုယ်ရဖို့အတွက်ကိုသူတို့အမြဲတမ်းလှုပ်ရှားရုန်းကန်နေမှာပဲဒါသူတို့ရဲ့အခွင့်အရေးရာသူတို့ရဲ့အဖွဲ့အစည်းအသိပ္ပံတွေကိုလှုပ်ရှားဝင်ပြီးွာအဲဒီလိုပြူချင်းကတာနေရင်ဟာလားတန်းပြီမှာဟာလားငင်းချမ်းပဲပြည်လဲပဲတော့တန်းပြီရဲ့ဖို့ဖြစ်တဲ့ရေဆောင်ကြည့်နိုင်မှာပါအဲဒီလိုမဟုတ်ဘဲနဲ့နှစ်ကိုထားနေဆိုလို့ရှိရင်ဒီအသိပ္ပံဒီအဖွဲ့အစည်းတွေဟာဟာလားတန်းပြီရဲ့တိုးတက်ရာတိုးတက်ကြောင်းမလုံနိုင်ဘဲနဲ့ဖိနှိပ်မှုကိုတွန်းလှန်နေရတဲ့ဒီပဋိပက္ခတွေရဲ့မှာပဲတန်းပြီရာတန်နေရာလည်းနေပြီးတော့ဟိုတန်းပြီရဲ့ဆိုးရွားရေးအများကြီးဖြစ်စေပါတယ်
ဒီရန်ကုန်တက္ကသိုလ်ကျောင်းဝင်းအတွင်းမှာဆန္ဒပြနေတဲ့ကျောင်းသူကျောင်းသားတွေကိုဇူလိုင်9ရက်ညနေပိုင်းမှာတနက်နဲ့ပြစ်ခတ်ပြီးတော့တမိုင်းဝင်ကျောင်းသားသမဂ္ဂအဆောက်အအုံကတော့ဇူလိုင်10ရက်မနေ့လင်းအားကြီးအချိန်မှာဗိုလ်ချုပ်ကြီးနေဝင်းအစိုးရကနေပြီးဒိုင်းနမိုက်နဲ့ဖြိုခွဲဖျက်ဆီးခဲ့တဲ့နှစ်ပတ်လည်အကျူကာလမှာ88မျိုးဆက်ကျောင်းသားတွေရဲ့အမြင်တွေကိုစူးစီးတင်ပြခဲ့တာပါရှင်